ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မြန်မာတမတော်ရဲ့ပြောကြားမှုတွေဟာတစ်ဖက်သက်ဆန်လွန်ပြီးအငင်းပွားဖွယ်ရာအချက်လက်တွေတွေ့ရတယ်လို့နိုင်ငံရေးလီလာသုံးသက်သူတချို့ကဝေဖန်ထောက်ပြကြပါတယ်။ရခိုင်ပြည်နယ်အတွင်းပြည်ပခါနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဒီသတင်းစာရှင်းလင်းပွဲမှာဘာတွေအဓိကပြောကြားခဲ့သလဲ၊ဒီအပေါ်ဘယ်လိုဝေဖန်ထောက်ပြမှုတွေရှိနေသလဲဆိုတာကိုကြည့်အောင်ပါရှင်။ရခိုင်ပြည်ပခါတွေအတွင်းအရက်သားပြည်သူတွေတေချေထိခိုက်ဒဏ်ရာရမှုတွေရှိနေတဲ့ကိစ္စတွေကိုတမတော်ဘက်ကလှုံ့ဆော်ခဲ့တာမဟုတ်တဲ့အကြောင်းရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပြည်ပခါတွေဖြစ်လာရင်တမတော်ကသာအဓိကဖြည့်ရှင်းကင်တွယ်နေရတာဖြစ်ပြီးရခိုင်လက်နက်ကိုင်အဖွဲ့အေအေကဆွဆွဲပြောဆိုနေတယ်လို့အကြမ်းဖက်တိုက်ခတ်မှုမျိုးတွေကိုတမတော်ကလှုံ့ဆော်တာမရှိတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာအဓိကပြောသွားခဲ့ပါတယ်မြန်မာတမတော်အနေနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆောင်ရွက်နေတာဖြစ်ပြီးအုပ်ချုပ်ရေးအပိုင်းမှာကတော့အစိုးရမှသာအဓိကတာဝန်ရှိတာဖြစ်တယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌပိုချုပ်ထွန်းထွန်းညီကပြောဆိုသွားပါတယ
်ကျွန်တော်တို့ကတော့ဒီဥပဒေပြဋ္ဌာန်းချက်ဒီမှာဖော်ပြထားတဲ့လုပ်ငန်းတာဝန်တွေကိုတမတော်ကကျေပွန်အောင်ဆောင်ရွက်နေပါတယ်အဲ့တော့အုပ်ချုပ်ရေးနဲ့ပတ်သက်လို့ကတော့သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရကအစိုးရဟူတာမေးဖို့ကျွန်တော်တို့ကတော့ဟိုပြောချင်ပါတယ်ဒါကနော်ဒီဝစီပုံခြေခံဥပဒေရနိုင်ငံတနိုင်ငံဟာဒီအတိုင်းပဲသွားရမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးနဲ့ပတ်သက်လာလို့ရှိလို့ရှိရင်အမြင့်ဆုံးတာဝန်ရှိတဲ့ဖွဲ့စည်းရနော်ဘယ်ဖွဲ့စည်းလဲဆိုတာကျွန်တော်တို့ခြေခံဥပဒေမှာဖော်ပြပြီးသားဖြစ်တဲ့အတွက်သူတို့ကပဲကျွန်တော်တို့ပြပြသားသားသိရှိအောင်ဟိုမေးတဲ့မေးတင်တယ်လို့ကျွန်တော်ကတော့ဖြေကြားနေပါတယ်ကျွန်တော်တို့တက်မတော့အနေနဲ့ကတော့ဒါနဲ့ပတ်သက်ပြီးတော့ဖြေကြားစရာမရှိပါဘူးဘာလို့ကျွန်တော်တို့တက်မတော့အနေနဲ့တက်မတော့ပေးထားတဲ့တာဝန်တွေကိုခြေပြန်အောင်ဆောင်ရွက်နေတာဖြစ်ပါ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာဒီရခိုင်ပြည်နယ်အတွင်းကလက်ရှိပြည်ပခါတွေနဲ့ပတ်သက်ပြီးတော့မြမတက်မတော်ရဲ့ပြောကြားမှုတွေဟာတစ်ဖက်သက်ဆန်လွန်းနေဆိုပြီးနိုင်ငံရေးလေ့လာသူတချို့ကတော့ထောက်ပြပါရယ်လက်ရှိအကြမ်းဖက်မှုတွေအရက်သားထိခိုက်သိမ်းဆုံးရမှုတွေမှာအဓိကတာဝန်ရှိသူတွေအထက်တက်မတော်ပါဝင်နေဆိုတာကိုညှင်းလို့မရနိုင်ဘူးလို့ရန်ပင်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမေကပြောပါရယ်ကာယ
ကံမြောက်တက်ပွဲဆင်ကြတဲ့ပုဂ္ဂိုလ်များကတာဝန်ရှိဆုံးဖြစ်ပါရယ်ဒါကိုမဟုတ်ဘူးလို့ညှင်းနေသလိုရှင်ဒါလက်တွေ့လည်းမကြသလိုအမှန်ကန်မှုနဲ့လည်းအများကြီးဝေးကွာနေမှာဖြစ်ပါတယ်။ဒါတာဝန်ယူမှုတာဝန်ခံမှုကရှိရမှာပါ။ဒါတကဘာလုံးဝေဖန်တာရှိတယ်။ဆိုရနှစ်ရက်လို့ဖြစ်နေတယ်။တစ်ဖက်မှာနေပြီးတော့လက်ရှိအစိုးရကတက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့မမြင်ပါဘူး။ဒါပေမဲ့တိုင်းရင်းသားကိစ္စတွေကိုဆောင်ရွက်တဲ့အခါမှာတော့ဒီအစိုးရကတက်မတော်နဲ့နီးကပ်စာဆောင်ရွက်တယ်။ဒါနိုင်ငံတကာမှာလည်းမြင်ပါတယ်။ ICJ လိုကိစ္စမျိုးကိုဖြစ်ရှိတဲ့အခါမှာလည်းဒါမြင်သာထင်သာရှိပါတယ်။နမဲတကယ်တမ်းတိုက်ပွဲဖြစ်ပေါ်တဲ့အခါကာယကံမြောက်ဖြစ်ပေါ်တဲ့အခါမြန်မာတပ်မတော်အနေနဲ့ဒီအခုဒီတိုင်းရင်းသားလက်နက်ကန်ဖြစ်တဲ့တော့ခိုင်တပ်တို့ဖြစ်ကြပါတယ်။ဒါကြောင့်မို့မြေပြင်မှာဖြစ်ပေါ်တဲ့အခြေအနေကိုအစိုးရကလုံးလုံးတောင်းနေပြီးတော့လွှဲတယ်ဒါကျွန်တော်တို့ကတော့ဟိုလူကြုံရရမယ်ဆောင်ရွက်တယ်ဆိုတာကတော့ကျွန်တော်တို့ကလက်ခံနိုင်ပွဲမရှိပါဘူး။ဒီသတင်းစာရှင်းလင်းပွဲများဒီတကယ်တမ်းဒီတကယ်ခိုင်ခံတဲ့ real ဒီပုံမှာအခြေခံရမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ဒီမင်းသားရှင်နေဘူးနားထောင်လိုက်တာကြတော့အင်မတန်တစ်ဖက်သက်ဆောင်းလန်းနေဟိုတရားမျှတမှုနဲ့အင်မတန်ဝေးကွာနေတယ်လို့ကျမတို့ဟိုနားထောင်ရတဲ့သူကတော့ဒါအတုံးကိုစလို့စလောင်ဖြစ်မိတယ်ရှင်
ဒီကနေ့လိုသတင်းစာရှင်းလင်းပွဲမျိုးမှာဖြေကြားပြောဆိုတာမှတ်ချက်ပေးတာတွေဟာမြန်မာနိုင်ငံအတွင်းမှာလက်ရှိဖော်ဆောင်နေတဲ့ငြင်းငြိမ်းရေးနဲ့အမျိုးသားညီညွတ်ရေးအတွက်အထောက်အကူဖြစ်တဲ့ပြောဆိုမှတ်ချက်ပေးမှုမျိုးဖြစ်တဲ့လို့နိုင်ငံရေးလှိလာသုံးသက်သူဥယျာဉ်မျိုးသိန်းကထောက်ပြပြောဆိုပါတယ
်ဒီလိုသတင်းစာရှင်းလင်းပွဲတွေကနေပြီးတဲ့သတင်းအချက်လက်တွေဟာနော်အငင်းပွားပွေသတင်းအချက်လက်တွေမဖြစ်ဖို့လည်းပဲလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့ဒီသတင်းစာရှင်းလင်းပွဲတွေရဲ့နော်ကထုတ်ပြန်တဲ့တည်င်းနေမှာပဲဖြစ်ဖြစ်အမှတ်ချက်တွေမှာပဲဖြစ်ဖြစ်အဲ့ဒါတွေကိုအကြောင်းပြုပြီးတော့နော်ကျွန်တော်တို့လက်ကလောဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နော်အမျိုးသားညီညွတ်စီရေးနော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့နော်လမ်းကြောင်းတွေအပေါ်မှာနော်မထိခိုက်ဖို့လည်းပဲလိုအပ်တယ်လို့မြင်ပါတယ်တိုင်းသားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးပါတီတွေပဲဖြစ်ဖြစ်တော့ရပ်ဖက်ဖွဲ့စည်းရေးပဲဖြစ်ဖြစ်တော့အားလုံးရဲ့ပြောဆိုရေးသားတော့မှတ်ချက်ပေးမှုတွေဟာဒီဗမာတိုင်းရင်းသားတွေနဲ့ဗမာမဟုတ်တဲ့တိုင်းရင်းသားတွေကြားမှာယုံကြည်မှုတည်ဆောက်ရေးကိုနော်ဟိုအထောက်အကူပြုမဲ့နော်ယုံကြည်မှုတည်ဆောက်ရေးကိုကြားကန်ပေးနိုင်မဲ့အဲ့ဒီလိုယုံကြည်မှုတည်ဆောက်ရေးကနေတစ်ဆင့်နော်နိုင်ငံရေးရအဖြေရှာနိုင်မဲ့လမ်းကြောင်းကိုပံ့ပိုးပေးနိုင်မဲ့ကျန်ကပ်မှုတွေဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ
်။ရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့မြမတက်မတော်အကြားစီးရဲတင်းမာမှုတွေပြင်းထန်နေချိန်မှာပဲဒီနေ့သတင်းစာရှင်းလင်းပွဲလှုပ်တာပါ။ တနည်းကြော်ကြာကာလဒီဒေသရင်းတိုက်ပွဲတွေအတွင်းမှာလက်နက်ကြီးထိမှန်တာမိုင်းပေါက်ကွဲတာပြစ်ခတ်ခံရမှုတွေကြောင့်အရက်သားသိဆုံးသူရာနဲ့ချီရှိသလိုထိခိုက်ဒဏ်ရာရသူရာနဲ့ချီနဲ့စစ်ဘေးဒဏ်သင့်ပြည်သူတသိန်းကျော်လောက်ရှိနေတာပါဒီလိုအခြေအနေတွေနဲ့ပတ်သက်လို့တော့မြန်မာစစ်တပ်နဲ့အေအေတက်ဖွဲ့အကြမ်းမှာအပြန်အလှန်အဖြစ်ဖို့နေကြတာလည်းဖြစ်ပါရဲ့ရှင်